ဂျာမန်အားကစားဝတ်ထည်ကုမ္ပဏီချက်ကိုအတွက်အထယ်တွေချုပ်ပေးနေတဲ့မြန်မာပြည်တွင်စစ်ရုံတစ်ခုကဝန်ထမ်းနှစ်ဦးကိုစစ်ကောင်စီကဖမ်းဆီးလိုက်ပြီးတဲ့နောက်မြန်မာနိုင်ငံတွင်လုပ်ငန်းတွေရပ်ဖို့စီစဉ်နေပြီလို့ချက်ကိုကုမ္ပဏီကကြေညာပါတယ်။စစ်ရုံကအလို့သမားတွေကိုငဲ့ညာရတဲ့အတွက်မြန်မာပြည်ရင်းကထွက်ခွာဖို့ခက်ခက်ခဲခဲဆုံးဖြတ်ခဲ့ရတာပါလို့လည်းကုမ္ပဏီအကြီးအကဲတဦးကပြောပါတယ်။သတင်းပေးပို့ချက်အပြည့်အစုံကိုကုသားညုံဦးပြောပြပါမယ်ရှင်။
ဒုက္ခလာစာတူပိပူတောင်းဆိုခဲ့တဲ့စစ်ရုံအလို့သမားတချို့ကတရားမဝင်အဖွဲ့အစည်းနဲ့ပူးပေါင်းနေဆိုတဲ့အကြောင်းပြချက်နဲ့မြန်မာစစ်ကောင်စီကဂျွန်လအကုံပိုင်းမှာဖမ်းဆီးခဲ့တာမှာဒီထက်ဒီဂျာမန်ကုမ္ပဏီဂျက်ကူရဲ့အက်ထရီကိုချုပ်လုပ်ပြီးနေတဲ့ Sun Apparel အထည်ချုပ်စစ်ရုံကလုံသားနှစ်ဦးလည်းပါဝင်ခဲ့တာပါ။ဂျက်ကူကုမ္ပဏီကတော့စစ်တပ်ရဲ့ကြမ်းဖက်ဖိနှိပ်မှုတွေကိုရှုံချတဲ့အကြောင်းနဲ့သူတို့အနေနဲ့အထည်အနှံမှုတွေမလုပ်တော့ဘဲနဲ့မြန်မာနိုင်ငံတွင်းကလုပ်ငန်းတွေပြန်ရုပ်ဖို့စီစဉ်နေတယ်လို့ဒီအထည်ချုပ်လုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းတွေကိုစောင့်ကြည့်ရေးသားတဲ့Eco Textile News သတင်းစာဆောင်ကိုကုမ္ပဏီရရှိသူကပြောဆိုထားပါတယ်။ကုမ္ပဏီအနေနဲ့အလုပ်သမားတွေဘက်ကယက်တည်နေပြီးတော့ပြည်တွင်းကမိတ်ဖက်လုပ်ငန်းတွေနဲ့တော့ရေရှည်ဆက်ဆံရေးရှိနေအောင်ပဲလို့လဲဂျက်ကိုကုမ္ပဏီရရှိသူဖြစ်တဲ့ Haiku Ram ကပြောပါတယ်။ဂျက်ကိုကုမ္ပဏီအနေနဲ့ဘယ်လိုပုံစံနဲ့ဘယ်တော့စပြီးတော့ထွက်ခွာမလဲဆိုတာကိုတော့အချိန်နဲ့ဆက်ပြီးတော့စောင့်ကြည့်ရလိမ့်မယ်လို့မြန်မာနိုင်ငံအထူးထူးအလုပ်သမားတမကများအဖွဲ့ချုပ်ကမတ်ဤဖြူကပြောပါတယ
်။အလုပ်သမားတွေကိုဒီလိုမျိုးစစ်ကောင်စီရဲ့ဒီဖမ်းဆီးမှုတွေဟိုထပ်မဖြစ်လာအောင်သူတို့အနေနဲ့ပေါ့နော်မြန်မာနိုင်ငံမှာဆက်ရှိဖို့မရှိဖို့ကိုသူတို့အနေနဲ့အဲဆုံးဖြတ်ရမယ့်အခြေအနေတွေရှိတယ်ဆိုပြီးတော့ကျမတို့ဟိုကြားရတယ်ပေါ့နော်အခုထပ်မယ်မထွက်ဘူးဆိုတာကတော့ကျမတို့စောင့်ကြည့်ရမယ်အဲရှေ့မှာဆိုရင်လည်းအာနာသိမ့်ပြီးနောက်ပိုင်းမှာဆိုရင်လည်းနော်အရှမ်းမန်တို့အဲဒီ prime mat တို့ဆိုရင်လည်းထွက်ဖို့ဆိုပြီးတော့တရားဝင်ကြေညာတယ်တို့ပေမဲ့ပြည်တွင်းမှာဆက်ရှိနေတယ်ပေါ့နော်ဒါကြောင့်အခုလည်းဒီ brand တွေကထွက်မယ်ပြောတယ်ဒါကြောင့်မလို့ထွက်တယ်မထွက်ဘူးဆိုတာကိုတော့အဲတေချာပေါက်သူတို့တွေထွက်သွားပြီဆိုမှပဲအတီးပြုတ်လို့ရမှာပေါ့နော်ဒီအချိန်နေတော့ရှိပါတယ်ဟုတ်ကဲ့
ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းနာမည်ကြီး Zara အမှတ်တံဆိပ်အထည်တွေကိုထုတ်လုပ်ပြီးနေတဲ့ Inditex ကုမ္ပဏီကပြည်တွင်းကလုပ်ငန်းတွေရပ်မယ်ဆိုပြီးတော့ကြေညာခဲ့ပါတယ်ဂျွန်လ14ရက်နေ့ကစစ်ကောင်စီဖမ်းဆီးခဲ့တဲ့စေယုံလုံသား10ဦးထဲမှာ Zara နဲ့ Jacko ဒစိမ့်တွေကိုချုပ်ပေးနေတဲ့စေယုံလုံသားတွေပါဝင်ခဲ့တာပါဒီဒစိမ့်တွေကိုချုပ်ပေးနေတဲ့စေယုံတွေမှာလူသမားအခွင့်အရေးချိုးဖောက်မှုတွေဆက်ပြီးတော့ရှိနေတယ်လို့လူသမားရေးလှုပ်ရှားသူတွေကပြောပါတယ်နာမည်ကြီးအမှတ်တံဆိပ်ကုမ္ပဏီကြီးတွေအနေနဲ့ပြည်တွင်းကစေယုံတွေမှာအရင်ကလောက်အထည်တွေမပါတော့ဘဲနဲ့တိတိတသားကိုရှော့ချလာတယ်လို့မအီဖြူကပြောပါတယ
်အခု brand တစ်ခုကထွက်မယ်ဆိုပြီးတော့ကြေညာတယ်ပေါ့နော်ဒီ Zara ဆိုလို့ရှိရင်လေဒီဟိုစိတ်ဆက်ယုံက brand ဖြစ်တယ်ပေါ့เนาะအခုဂျာကိုတစိမ့်ဆိုလို့ရှိရင်လေဆိုင်းရယ်ဆက်ယုံကတစိမ့်ဖြစ်တယ်အဲ့တော့ brand နေဘက်ကဗာပြောလာတာလဲဆိုတော့သူတို့အခုမြန်မာပြည်မှာပေါ့เนาะဆရာနာသိမ့်ပြီးနောက်ပိုင်းမှာသူတို့ order တွေ short ပေးတယ်ပေါ့เนาะ short ပေးတယ်ဗာဖြစ်လို့လဲဆိုတော့တဲ့သူတို့ဒီဆရာနာရှင်အောက်မှာပေါ့เนาะလုပ်ငန်းတွေလဲပတ်နိုင်မလဲပတ်နိုင်ဆိုတာကိုသူတို့သုံးသပ်နေတယ်ပေါ့เนาะဒါကြောင့်အရင်လိုလဲ order များများမအပ်ဘူးလို့သိရတယ်အခုကသူတို့ကုန်မတစိတ်ကိုချုပ်နေတဲ့စိတ်ယုံတွေမှာအလုပ်သမားတွေဖမ်းဆီးခံရတာကိုလည်းသူတို့သိရတော့စိတ်မကောင်းဘူးပေါ့နော်အလုပ်သမားတွေအတွက်လည်းသူတို့ဟိုအကုန်လုံးဟိုအဆအဆရရာသူတို့လုပ်ပြီးမယ်ပေါ့နော်ဟိုတာဝန်ယူဆောင်ရွက်ပြီးမယ်ကြီးလည်းပြောတယ
်မြန်မာနိုင်ငံတွင်းအထက်ချုပ်စိတ်ယုံလုပ်ငန်းခွင်တွေမှာအတင်းကျပ်အချိန်ပိုခိုင်းစီတာအခြေခံလစာမတူပြီးတာနဲ့သမဂ္ဂအဖွဲ့ဝင်တွေကိုအလုပ်ထုတ်ပစ်တာမျိုးလိုမျိုးပြဿနာတွေရှိနေတယ်လို့လူသမားရေးရာအဖွဲ့အစည်းတွေကပြောဆိုနေပါတယ်။ဥရောပသမဂ္ဂကတော့ဒီပြည်တွင်းကစစ်ရုံတွေအနေနဲ့အပြည်ဆိုင်ရာလူသမားအဖွဲ့ချုပ် ILO ရဲ့ကြီးညာစာတမ်းနဲ့အညီအလုပ်သမားအခွင့်အရေးတွေကိုလေးစားလိုက်နာဖို့ဆိုပြီးတော့တောင်းဆိုထားပါတယ်။နိုင်ငံတကာစိတ်တွေဟာပြည်တွင်းကထွက်သွားဖို့ကြိုးပမ်းနေကြပြီမဲ့ပြီးခဲ့တဲ့2022ဇန်နဝါရီလကနေပြီးတော့စက်တင်ဘာလအတွင်းအမေရိကန်ဒေါ်လာ 3.3 ဘီလီယံဘူးရှိတဲ့ချုပ်ထည့်တွေကိုပြည်ပကိုတင်ပို့နိုင်ခဲ့တယ်လို့Eco Textile News စာဆောင်မှာရေးသားထားပါတယ်။အခုနှစ်ဧပြီလတလထဲမှာရင်အမေရိကန်ဒေါ်လာတန်း400နီးပါးတင်ပို့ထားတယ်လို့ Fashion နဲ့အထည်ချုပ်လုပ်ငန်းသတင်းတွေကိုဖော်ပြတဲ့ Fiber 2 Fashion စာဆောင်မှာလည်းရေးသားထားပါတယ်။တချို့ကလည်းဒါဟာဒီမြန်မာနိုင်ငံတွင်းချုပ်ထည် Order တွေကိုတရုတ်ကတဆင့်ခံပြီးတော့အနေဒလားဆိုပြီးတော့မေးခွန်းထုတ်ကြပါတယ်။မြန်မာနိုင်ငံမှာတော့စစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းနိုင်ငံခြားစီးပွားရေးလုပ်ငန်းတွေအများအပြားပိတ်ပစ်ခဲ့တာမှာအထည်ချုပ်လုပ်ငန်းတချို့လည်းပါပါတယ်။ဒီမိုကရေစီထွန်းကားတဲ့နိုင်ငံကြီးတွေကကုမ္ပဏီကြီးတွေအနေနဲ့စီးပွားရေးဆိုင်ရာကြိုးစည်းပွားတစ်ခုကိုပဲကြည့်နေမယ်ဆိုရင်ဒါဟာမြန်မာစစ်ကောင်စီကိုတွယ်ဝိုက်တဲ့နည်းနဲ့ထောက်ခံတာဖြစ်တယ်လို့လူခွင့်ရေးဖွဲ့တွေကထောက်ပြဝေဖန်နေကြပါလိမ့်ခင်ဗျာ